ဟာဆိုင်ပါခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်ရွေးကောက်ပွဲအပြင်တခြားဘယ်အချက်တွေအရေးကြီးတယ်လို့ထင်ပါလဲခင်ဗျာ
Well, I think it's important for the country to be accepted in the international community.We know it's accepted in ASEAN. We know the neighbors that you've got.
မြန်မာနိုင်ငံကိုနိုင်ငံတကာအတိုင်းအဝိုင်းကအသိမှတ်ပြုလက်ခံကြဖို့အရေးကြီးပါတယ်။ ASEAN ကလက်ခံတဲ့အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းတယ်ဆိုတာတွေကိုကျွန်တော်တို့သိပါတယ်။ဒါပေမဲ့တနိုင်ငံလုံးငါတို့ဟာဒီမိုကရေစီဖြစ်စင်မှာဘယ်လမ်းကိုဥတီသွားနေတယ်ဆိုတာကိုနားလေသဘောပေါက်ကြဖို့လိုအပ်ပါတယ်။ကျွန်တော်ရေးသားချက်ဒီမှာတော့ဒီအသုံးနှုန်းကိုကျွန်တော်သုံးခဲ့ပါတယ်။ဒီမိုကရေစီဆိုတာကခရီးဝေးသေးတော့ကျွန်တော်တို့ pluralismဘဟုဝါဒဆိုတာကိုပဲသုံးလို့ရှိပါတယ်ဒါပေမဲ့ဒါဟာဒီမိုကရေစီရှေးဥအဆင့်ခြေလှမ်းနေပဲဖြစ်ပါတယ်ဒီလိုခြေလှမ်းမျိုးကိုမှန်မှန်ကန်ကန်လှမ်းနေတယ်ဆိုတာကိုနိုင်ငံတကာကတွေ့မြင်လာရတဲ့အခါအကူအညီထောက်ပံ့ရရှိရေးအတွက်အထောက်ပံ့ဖြစ်စေမယ်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဝင်ဆန့်လာမယ်ဒါဟာအရှိချီတရမယ်တိုင်းပြည်ရှေးရေးအတွက်အများကြီးအကျိုးရှိပါလိမ့်မယ
်နိုင်ငံတကာဆိုလို့အမေရိကန်အစိုးရမြန်မာနိုင်ငံရွေးကောက်ပွဲဟာအရင်ကတော့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲ free and fair elections ဖြစ်ရမယ်လို့ပြောခဲ့ရဟာအခုနောက်ပိုင်းမှာ free and fair ဆိုတဲ့စကားကိုမသုံးတော့ဘဲနဲ့ all inclusive အလုံးပါဝင်ရမယ် credible ဒါစိတ်ချခံမှုရှိရမယ်စသဖြင့်ပြောင်းပြောလာတာတွေ့ရပါတယ်ဒါဟာ American ရဲ့စံစမတ်ချက်ကိုနှိမ့်ချလိုက်တာဖြစ်တယ်ဆိုပြီးတချို့ကဝေဖန်ကြပါတယ်ခင်ဗျာ
I think they're being a little more diplomaticThe Prime Minister of England said the elections will not be free and fair unless Aung San Suu Kyi can run for the presidency. He's on the record as saying.
သူတို့ဟာပိုးပြီးတော့တန်တမန်ဆန်တဲ့အတုံးနှုံးတုံးလာတယ်လို့ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ဒေါ်အောင်ဆန်းစုကြည်တမရအရွေးခံပိုင်ခွင့်မရှိရင်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတလိမ့်မယ်မဟုတ်ဘူးလို့ဆိုပါတယ်။ဒါဟာမှတ်တမ်းမှတ်ရည်နဲ့တကွာရှိပါတယ်။အမေရိကန်ပြည်တော်စုကတော့အဲ့ဒါမျိုးကိုတရားဝင်ပြောတာမရှိပါဘူး။ခင်ဗျားပြောတဲ့All inclusive အားလုံးပါဝင်နိုင်ရမယ်လို့ပဲပြောပါတယ်ဒီအတုံးတုံးကလည်းဒေါအောင်ဆန်းစုကြည်ကိုတမရဒါမှမဟုတ်ရင်ဒုတိယတမရအရွေးခံပိုင်ခွင့်ရှိရမယ်ဆိုတာနဲ့အတူတူပဲလို့ကျွန်တော်ယူဆပါတယ်ဒီလိုဒေါအောင်ဆန်းစုကြည်တမရရွေးခံပိုင်ခွင့်ရှိမှ free and fair ဖြစ်မယ်လို့သတ်မှတ်တာဟာမှားယွင်းတဲ့စံသတ်မှတ်ချက်ဖြစ်ပါတယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဆိုတာဟာလူတွေမဲယုံကိုတွားပြီးတော့မဲထဲတာမဲဆွဲတာစတဲ့ရွေးကောက်ပွဲဖြစ်စဉ်တွေဟာပွင့်လင်းပြီးတော့တရားမျှတမှုရှိရမယ်၊ဒန်းတူညီမျှမှုရှိရမယ်၊မဲပေးပိုင်ခွင့်ရှိသူတိုင်းမဲပေးနိုင်ရမယ်၊မဲရည်တွက်မှုရိုးသားမှန်ကန်ရမယ်။ဒါဟာ free and fair election ပါပဲ။အဲ့ဒီနောက်အရေးကြီးတဲ့ကိစ္စတစ်ချက်ကတော့အစိုးရသည်ဖွဲ့စည်းဖို့အတွက်အပေးယူလုပ်ညှိနှိုင်းမှုဖြစ်ပါတယ်။နိုဝင်ဘာ၈ရက်ရွေးကောက်ပွဲပြီးရင် February March လောက်ကျရင်အစိုးရသည်ပေါ်လာပါလိမ့်မယ်။အဲ့ဒီကြာကာလဟာအဓိကသတိထားကြရမယ့်ကာလဖြစ်ပါတယ်။
အခုမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွေရမှာစစ်တပ်ကိုမဝေဖန်ရဘူးလို့တမ်းမြစ်ထားတယ်ဆိုတာသိရပါတယ်။ဒါကိုလွတ်လွတ်လပ်လပ်မဲဆွေခွင့်ရှိတယ်လို့ခေါ်နိုင်ပါသလားခင်ဗျာ
။ Well, I think that anybody should be able to criticize anybody else. There are rules of laws of libel and slander that you have to
သူတိုင်းကဘယ်သူ့ကိုမဆိုဝေဖန်ပိုင်ခွင့်ရှိပါတယ်။နစ်နာစေမှုအသေးပြက်စေမှုစတာတွေရှိခဲ့ရင်အဲ့ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေနိုင်ငံတိုင်းမှာရှိပါတယ်။ဒီတဲ့အတိုင်းပဲထိုင်းနိုင်ငံမှာဆိုရင်ဘရင်နဲ့ဘရင်မိသားစုကိုဝေဖန်ခွင့်မရှိပါဘူး။ဒါဟာဒီမိုကရေစီမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။ဝေဖန်ပိုင်ခွင့်ကိုကန့်သတ်ထိန်းချုပ်ရင်ဘယ်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံလို့မခေါ်နိုင်ပါဘူး။ဒီအမေရိကန်ပြည်ထောင်စုမှာတိတ်ကောင်းတဲ့အရာတစ်ခုကတော့လူရွှေတော်တွေဟာဘယ်တမရကိုမဆိုဘယ်အကြီးအကဲကိုမဆိုလောင်ပြောင်ကြတာပါ။ဒါဟာတိတ်ကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့မြန်မာပြည်မှာတော့လူရွှေတော်တွေထောင်တဲ့မကြာခဏရောက်နေကြတာပဲပါမဟုတ်ခင်ဗျာ။
Yes, that is true.
Now, we who you go where you are, the zoo went nine nine, but you may hang out through Tamaron in a lacam melo Josuare. Dramele, then she ran up where my senior is held to two as soon as me jarro. The Bojomuji may on her egg dig up, but how do you see charm at Timar Lakna?
Well, I don't know how much influence Than Shui still has. I think he probably has influence on critical issues, not daily issues.
ဥတန်းရွှေရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိသေးတယ်ဆိုတာကျွန်တော်မသိပါဘူးကျွန်တော်ထင်တာကတော့တကယ်အရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်ရင်တော့ဩဇာညောင်းနိုင်ပါလေနိစ္စဒူဝကိစ္စတွေမှာတော့မပါဝင်နိုင်တော့ပါဘူးဒါပေမဲ့အသွင်ကူးပြောင်းရေးကိုသူတို့အမှန်တကယ်လိုချင်ကြတယ်ပါဘောင်းတစ်ခုအတွင်းကနေပေါ့ဗျာစစ်တပ်အနေနဲ့လည်း အရေးကြီးတဲ့ကိစ္စရပ်တွေကိုအခိုင်အမာထိန်းချုပ်ထားပြီးသားပါမြို့သားစီလုံးညီညွတ်ရေးအချုပ်ချာအာဏာနဲ့အရက်သားတွေပေါ်စစ်တပ်ကြီးစိုးရေးစတာတွေဖြစ်ပါတယ်စစ်တပ်အရေးအရာတွေကိုအရက်သားလက်အောက်ကတီးကြကင်းလို့ရေးဆိုတာဟာစစ်တပ်ကအရက်သားနိုင်ငံရေးသမားတွေကိုအယုံကြည်မရှိလို့ပဲဖြစ်ပါတယ်ဒါရီဟာသူတို့ဖွဲ့စည်းပုံမှာစိတ်တိုင်းကြရေးဆွဲထားတာပါတကယ်တော့စစ်တပ်ကိုအရက်သားအုပ်စိုးသူအောက်မှာထားရှိရေးဆိုတာကတကယ်လူလားအပ်တဲ့ကိစ္စပါကျွန်တော်တို့အနောက်နိုင်ငံတွေမှာဒီလိုပါပဲ1989တုန်းက NLD မဲဆွေရမှာထည့်သွင်းပြောခဲ့ပါတယ်အချုပ်ပြောရရင်တော့စစ်တပ်ဟာတခြားလွတ်လပ်ခွင့်ပေးကောင်းပေးပါလိမ့်မယ်ဒီချက်ကိုတော့ပြောမှာမဟုတ်ပါဘူ
းဒါပေမဲ့ဦးသန်းရွှေကစီကန်းရှိရဲ့ဒီမိုကရေစီလို့ပြောထားတော့တကယ်လို့ဒီရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်သွားတယ်အခါထိမနိုင်သိမရလောက်နိုင်သွားတယ်ဆိုတော့ခင်ဗျအဲ့လိုအခြေအနေမျိုးဖြစ်သွားတယ်ဆိုရင်တော့ဘယ်လိုဖြစ်လာနိုင်မလဲထင်ပါလားခင်ဗျ
Well, the first question is, will it go out of control? The NLD may win a lot of seats. I mean, everybody I know expects that. But remember, the minorities will win a lot of seats.
But the minorities will win a lot of seats. But the minorities will win a lot of seats. 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 The minorities will win a lot of တခါစစ်တပ်က25ရာခိုင်နှုန်းယူထားပါတယ်။ကြက်ခိုင်ဖွံ့ဖြိုးရေးပါတီကလည်းတချို့ရမယ်ဘယ်လောက်ဆိုတာတော့ကျွန်တော်မပြောနိုင်ပါဘူး။ဆိုတော့ NLD ဒီသူတို့စိတ်တိုင်းကျခြေလေနှိမ်လောက်တဲ့အထိအနိုင်ရပါမလားဆိုတာမေးစရာပါ။သူတို့ဟာတိုင်းရင်းသားတချို့နဲ့မဟာမိတ်ဖွဲ့စည်းရပါလိမ့်မယ်။ဒါပေမဲ့အဲ့ဒီမဟာမိတ်ဖွဲ့စည်းမှုဟာလေတိတ်ခိုင်ခိုင်မာမာကြီးတော့ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါကြောင့်ဒီအချိန်မှာစစ်တပ်ကတို့ရင်နေတာတွေဟာမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်။ဘာပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးကိစ္စကိုလေသူတို့စစ်တပ်ကဗီတိုအာဏာနဲ့ပယ်ချခွင့်ရထားတာပါ။ဒါဟာတိတ်လူလားအပ်တဲ့အခြေအနေမျိုးတော့မဟုတ်ပါဘူး။စစ်တပ်အတွက်တော့သူတို့အလိုကျလုပ်နိုင်တဲ့သဘောပါ
။ဆိုတော့ NLD ဟာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးစိတ်မခိုင်ပါဘူးလို့ဆိုတော့စစ်တပ်ကိုရှင်းပြတဲ့နေရာမှာတော့စစ်တပ်တစ်ဖက်NLD နဲ့တိုင်းရင်းသားတွေတဖက်ထားလိုက်ရင်တော့သူတို့တကယ်ပဲတစိမ့်ထဲတသဘောတည်းညီညွတ်ကြမဲ့သဘောတော့ရှိရထင်ပါတယ်ခင်ဗျာ NLD နဲ့တိုင်းရင်းသားတွေကြမှာ
If they unite they will unite to get power the problem with the NLD has been from the very beginning the unity of the NLD depending on their fighting for power
သူတို့ညီညွတ်ကြမယ်ဆိုရင်အာဏာအတွက်ညီညွတ်ကြမှာပါပြဿနာက NLD မှာအာဏာအတွက်ကွဲပြဲမှုတွေရှိနေတာဟာအစတည်းကပါအနာရလာရင်အဲ့ဒီအကွဲပြဲမှုတွေ NLD အတွင်းမှာပြန်ဖြစ်လာနိုင်ပါတယ် NLD ထဲမှာအကျိုးစီးပွားအမျိုးမျိုးနဲ့မတူညီတဲ့အစိပ်ပိုင်းတွေအများပြားရှိနေတာပါတိုင်းရင်းသားတွေနဲ့ကြတော့လေ1989တုန်းကတော့ NLD ဟာ Federal ပြည်ထောင်စုဖွဲ့မယ်လို့ပြောခဲ့တာပါစစ်တပ်ကလက်မခံခဲ့ပါဘူးအခုတော့ဒီကိစ္စကို NLD ကပြန်မကောက်ပါဘူးပါတီဟာလည်းဗမာပါတီပဲဖြစ်နေသေးပါဒါဟာမှားယွင်းနေတဲ့ကိစ္စရပ်ပါတမင်ရွေချက်ရှိရှိနဲ့လှုပ်ထားတယ်လို့တော့ကျွန်တော်မထင်ပါဘူ
းကျွန်တော်နောက်တစ်ခုမေးချင်တာကနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်ဆိုတာဟာအယူဆလွဲနေတဲ့ကိစ္စတွေမှာလူထုနောက်ကိုလိုက်သိမ်းပါသလားဒါမှမဟုတ်လူထုကိုဥဆောင်ပြီးတော့လမ်းမှန်ကိုဆစ်ဆုသွားသိမ်းပါသလ
ား To me when you vote for someone a leader local level national levelYou want that person to lead, but you have to have faith in that person's leadership is based upon what you think a sound idea.
ကျွန်တော်အနေနဲ့တော့ခေါင်းဆောင်တယောက်ကိုဘယ်အစ်စ်မှာပဲဖြစ်ဖြစ်မဲပေးမယ်ဆိုရင်အဲ့ဒီခေါင်းဆောင်နောက်ကိုလိုက်မယ်ဆိုတဲ့သဘောပါ။ဒါပေမဲ့ဒီခေါင်းဆောင်ဟာမှန်ကန်တဲ့ခိုင်မာတဲ့အယူဆစွဲကံသူဖြစ်တယ်ဆိုတာယုံကြည်မှုရှိဖို့လိုပါတယ်။ဒီပုဂ္ဂိုလ်ဟာမှန်ရာကိုလုပ်မယ်လို့ယုံကြည်ရပါတယ်။ဒါမှမဟုတ်အမှန်တမ်းလုံနိုင်အောင်ကြိုးပမ်းနေတယ်လို့ယုံကြည်မှုရှိရပါလိမ့်မယ်။ဒါကြောင့်ကျွန်တော်အမြင်မှာမဲပေးတယ်ဆိုတာဟာဘယ်ပါတီမှလို့ပေးတာမဟုတ်ပဲဒီလူပုဂ္ဂိုလ်ဟာလမ်းမှန်တယ်မှန်ရာလုပ်တယ်ဆိုတာကိုယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ်။ရိုးသားဖြောင့်မတ်တယ်တည်ကြည်တယ်လို့ယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာပါတီတချို့ခေါင်းဆောင်တချို့ကျွန်တော်တချို့ကိုပြောတာပါနော်။ဒီသူတို့အပေါ်မှာလူလူထောက်ခံမှုဆုံးရှုံးသွားမှာဆိုလို့မှန်ရကိုမပြောဘဲလူနောက်ကိုလိုက်နေရသလားဆိုတာတန်ပြားရှိစွာဖြစ်နေတယ်လို့ထင်ပါတယ်ခင
်ဗျ This is true here too. I mean the most obvious case I think is the Muslim case where nobody is willing to take on Muslim human rights issues. Nobody on any.
ဒီမှာလည်းဒီလိုပါပဲ။အတိအကျဆုံးကိစ္စကမွတ်စလင်ကိစ္စပါ။မွတ်စလင်တို့ရဲ့လူ့အခွင့်အရေးကိုဘယ်ပါတီကမှဘသူကမှမပြောကြပါဘူး။မြန်မာပြည်မှာဒေါ်အောင်ဆန်းစုကြည်ဟာမွတ်စလင်ဆန့်ကျင်ရေးသမားတွေကိုမဝေဖန်ပါဘူး။တမရဦးသိန်းစိန်ဟာမွတ်စလင်ဆန့်ကျင်ရေးဥပဒေကိုလက်မှတ်ထိုးတယ်။ဥပဒေမှာအတိအကျမဆန့်ကျင်တောင်မှအဲ့ဒီလိုအကျိုးဆက်ရရှိတဲ့ဥပဒေဖြစ်ပါတယ်နှစ်ဖက်စလုံးဒီလိုပဲလုပ်နေကြပါတယ်တကယ်တော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရနိုင်တလောက်ရအောင်ကြိုးပမ်းနေတဲ့သဘောပါဒီမှာလဲအဲ့ဒီတိုင်းဖြစ်နေတာပါပဲ
မြန်မာပြည်နိုင်ငံရေးမှာအခုခါမှာဖုံးတော်ကြီးရဲ့ဩဇာတရားမှုတွေရှိလာတာတွေ့ရပါတယ်ဒါကြောင့် secularization လို့ခေါ်တဲ့နိုင်ငံရေးဆိုတာဘာသာရေးနဲ့သီးခြားကင်းလို့ရမယ်ဆိုတဲ့အခြေအနေကိုထိခိုက်လာလိမ့်မလားဆိုတာလည်းပဲဆိုရင်ရမယ်ကိစ္စတခုလို့ထင်ပါတယ်။နိုင်ငံရေးသမားတချို့ကလည်းပဲဘာသာရေးကိုသူတို့မဲ့အနိုင်ရဖို့အတွက်အဆုံးချခြင်းတဲ့သဘောကိုတွေ့နေရပါတယ်ခင်ဗျာ
။ I want to see a secular regime anywhere in the world, whether it is Buddhist, Catholic, Protestant, Hindu, whatever. Because I believe that once you get
ကျွန်တော်အနေနဲ့ကတော့ကမ္ဘာမှာဘယ်နေရာမှာမဆိုနိုင်ငံရေးဟာဘာသာရေးအောက်ကကျင်းလို့စီချင်ပါလေ။ဘေးဘာသာပဲဖြစ်ဖြစ်ပါဘာသာရေးပါလာရင်သူများကိုဖယ်ထုတ်တာတွေရှိလာမှာပါပဲ။ဒါအမေရိကန်ချင်းကပ်မှုဆိုတာတော့ပြောရမှာပါ။မြန်မာပြည်မှာတော့နိုင်ငံရေးသမားတချို့ကဘာသာရေးကိုခုထုံးလုပ်ဖို့ကြိုးပမ်းနေကြတာကိုတွေ့ရပါတယ်။တကယ်တော့ဒါဟာတန်းပြည်ရဲ့အနာဂတ်အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး။